ဒီတစ်ပတ်ကျွန်တော်ပြောမှာကတော့စစ်ဒုက္ခတွေအကြောင်းဖြစ်ပါတယ်။အရင်တစ်ပတ်ကျော်နှစ်ပတ်လောက်ကပြည်တွင်းစစ်အကြောင်းပြောရင်စစ်ဒုက္ခတွေလည်းဆက်ဆံပြီးတော့သတိရလိုက်မိပါတယ်။ဒုတိယကမ္ဘာစစ်ဖြစ်တော့ဗမာပြည်မှာအုပ်ချုပ်နေတဲ့အင်္ဂလိပ်တွေကိုဗမာအကူအညီနဲ့ဂျပန်ကအစ်ပြုဝင်ရောက်တိုက်ခိုက်ပြီးမောင်းထုတ်ပါတယ်။နောက်တစ်ခါဗမာပြည်ကိုအုပ်ချုပ်မင်းလုပ်သွေးဆုပ်နေတဲ့ဖက်ရှင်ဂျပန်တွေကိုလည်းဗမာတွေရဲ့အကူအညီနဲ့ပဲအင်္ဂလိပ်ကစစ်ပြူဝင်ရောက်တိုက်ခိုက်ပြန်ပါတယ်။ဒါကြောင့်ဒုတိယကမ္ဘာစစ်၃နှစ်လောက်ကာလအတွင်းမှာဗမာပြည်ကစစ်ဘေးစစ်တံကိုနှခါပြန်ခံရတယ်လို့ဆိုရပါမယ်။ဗမာပြည်ကိုဂျပန်ဝန်တိုက်တော့အင်္ဂလိပ်ကသူ့ဘာသာကိုလိုယုံပြီးဗမာပြည်သူတွေကိုတာဝန်မဲ့ကြောက်ခိုင်းထွက်ပြေးသွားရုံမကသူတို့ဘေးကင်းမှုအတွက်လမ်းတွေတံတားတွေကားတွေရထားတွေကိုဖျက်ဆီးပစ်ခဲ့ပါတယ်။ရေနံတွင်းတွေလည်းဖျက်ဆီးပစ်ခဲ့ပါတယ်။ဂျပန်ကလည်းရတဲ့အချိန်တွင်ပစ္စည်းလူမိမာတွေဆွဲယောက်ျားတွေပားရိုက်နားရိုက်ရင်တယံဇန္တနဲ့ရွှေငွေရတနာတို့သာမကစပွဲကလေးတိုင်းအဟောင်းတွေကိုတောင်းဂျပန်ပြည်ကိုပို့ခဲ့ပါသေးတယ်။သူတို့ချင်းစစ်ဖြစ်တာမှာဗမာပြည်ကိုစစ်တလင်းလုပ်ပြီးနှစ်ဖက်စစ်လေရင်တွေဘုံကျဲဆက်တနတ်တွေနဲ့ရမ်းသွားခဲ့ပါသေးတယ်။တပီလိုပြာပုံမဲ့ကြံခဲ့ပါတော့တယ်။အင်္ဂလိပ်ပြန်ဝင်လာတော့ပို့ချောအောင်ဆန်းတို့ပဲဥဆောင်ရင်ပြည်သူတို့ရဲ့အင်အားကိုပြပြီးရရင်ရမရရင်ချလို့ကြွေးကြော်တာနဲ့လွတ်လပ်ရေးကိုအရာယူခဲ့ပါတယ်လွတ်လပ်ရေးနဲ့အတူပြည်တွင်းစစ်လဲမွေးဖွားခဲ့လို့မိအေးနှခါနာမကတော့အေးသုံးခါနာပေါ့ရောက်ခဲ့ရတာဒီနေ့အထိမဆုံးသေးပါဘူးပြည်တွင်းစစ်ဒုက္ခတွေဟာဒုဗမာနေဆက်မှာတင်ပဲထောင်ချီတောင်းချီရှိနေပါတယ်ပြည်ပကိုထွက်ကြတာလဲမနေပါဘူးပြည်ပထွက်ဖို့ဝင်လေလာတဲ့ဗမာတွေဟာပြပနိုင်ငံအများပြားကိုရွာတီမြို့တီလောက်အောင်ရောက်ကုန်ပါလေပြည်တွင်းမှာတော့ပြည်သူအများစုကအငန့်ငန့်အပြတ်ပြတ်ပါပဲစစ်ဘိုလ်တွေပဲတန်းကျွယ်တတိဖြစ်ကုန်ပါလေပြည်တွင်းစစ်ကာလမှာရွာနီးချင်း၃-၄ရွာမှာမူလဓာတ်ကြောင့်မပြောနဲ့ဘုံကြီးကြောင်တောင်ပြတ်သွားခဲ့လို့ကျွန်တော်တို့ဆိုရင်ဆယ်မိုင်လောက်ဝေးတဲ့ရွာကိုသွားပြီးကြောင်နေရပါလေမိသားစုကတော့တောကြုံအောင်ကြာပြေးလွှမ်းနေရပါလေရွာနှစ်ရွာသုံးရွာပြောင်းပြီးနောက်ဆုံးရွာမှာပဲအခြေချနေခဲ့ရတာဟာခုထိကိုရွာပြန်မနေဖြစ်တော့ပါဘူးမိဘဘိုးဘွားအမွေရွှေငွေဆိုတာလေအမွေမခွဲရသေးပဲအထုတ်လိုက်ရှိတာအဲ့ဒီတုန်းကစစ်တပ်ရဲ့လက်ထဲပါသွားတဲ့အပြင်လဲနွားတွေလည်းဆုံရှုံနေရပါတယ်မိယာတွေကိုအလံတွေကလက်ရှိလူပိုင်စေးဆိုပြီးဝေချမ်းလိုက်ပါလေအထင်းအဖြစ်အနှစ်စင်ပိုင်းရောင်းနေရတဲ့ရှားတော်နဲ့ထန်းတော်တွေကိုလည်းချင်းခုတ်တိုက်ပွဲဆိုပြီးအလန်ဒီကဥဆောင်ဆင်နှွဲလို့ကုံမာလျောအလန်ဒီခေါင်းဆောင်ထဲမှာကျွန်တော်ဦးလေးနှစ်ယောက်လည်းပါပါတယ်သူတို့လည်းတိုက်ပွဲမှာကြာဆုံးသွားခဲ့ရှာပါပြီပြည်သူရဲဘော်နဲ့ကွန်မြူနတီပါတီတွေကဦးလေးတွေကတော့မတည်လို့ကြံတာတွေအသက်80 90အထိနေသွားကြရပါတယ်အဖေကလည်းတပုံနဲ့အမျိုးတော်လို့ဆိုပြီးပုံမှန်ငားနဲ့အစွဲခံလိုက်ရပါသေးတယ်ကျွန်တော်တယောက်ကတော့မဖြစ်မနေကြောင်းထားပေးမှာပဲဆိုပြီးမြို့တဲကြောင်းထားပြီလို့မြို့မာစာတဲ့ရွာမှာတနတ်ပြည့်တင်ရင်းနဲ့ခုလိုဘွေရတယောက်ဖြစ်လာခဲ့ရတာပါစစ်ဘေးစစ်တန်တွေကိုအမြဲကြောက်လန့်လျက်ပါခင်ဗျာကျွန်တော်မောင်စွမ်းကြီးပါ